အလုသမာဆန္ဒပြပွဲတွေမြေသိမ်းရာသိမ်းမှုတွေနဲ့မပြတ်တဲ့မြန်မာနိုင်ငံမှာ2015နှစ်ဦးပိုင်းရောက်လာတဲ့အခါကိုကန့်ဒေသတိုက်ပွဲနဲ့ကျောင်းသားတပိတ်တို့ပါရင်ဆိုင်လာရပါတယ်။ကိုကန့်ဒေသတိုက်ပွဲဟာလည်းနဲ့ကင်တိုက်ပွဲဖြစ်ပြီးကျောင်းသားတပိတ်ကလည်းနဲ့မဲ့ယုံမကပညာရေးဆိုတာတိုင်းပြည်အုံနောက်ဖြစ်တာမို့နိုင်ငံအနာဂတ်နဲ့လုံလုံကြီးကိုသက်ဆိုင်နေပါတယ်။ပညာရေးဒီမိုကရေစီလှုပ်ရှားမှုပေါ်အမြင်အမျိုးမျိုးရှိနိုင်ပေမဲ့1962ခုနှစ်နောက်ပိုင်းမြမပညာရေးစနစ်အမျိုးမျိုးအောက်မှာပညာသင်ကြားခဲ့သူရာဂိုင်တို့အတော်များများဟာအချိန်ကုန်မွေကုန်သင်ကြားလာရတဲ့ပညာနဲ့လက်တွေ့ဘဝမနည်းဆက်ကြသူတွေဖြစ်ပါတယ်။ဒါကြောင့်လည်းမန္တလေးတက္ကသိုလ်မှာပညာသင်ကြားလာပြီးဆွစ်ဇာလန်နိုင်ငံဘန်းမြူမှာအခုအခြေကျနေထိုင်နေတဲ့ဒေါ်အုံအုံခိုင်က
သူတို့ပြောတာဟုတ်တာပဲပညာရေးစနစ်ကကောင်းမှမကောင်းတာကြောင်းပြီးလို့ရှိရင်လည်းဘလုံးဝမှအသုံးလည်းမဝင်ဘူးဘလုံးမှလည်းတုံးလို့မရတော့ဒီတုံးလို့မရတဲ့ပညာရေးကြောင်းကြီးတွေမှာသူတို့ညှောပြီးတော့ဘဝတွေဆုံးသွားတာမျိုးဆက်တွေအများကြီးပဲခံစားခဲ့ရတာဟိုမကောင်းတဲ့ပညာရေးကိုတုံးမှမပဲဘာဖြစ်လို့ဒါကြီးကိုဆက်ပြီး lesson gain ပြီးဒါကြီးနဲ့ပဲပြီးသွားမလဲ
သူဒီလိုပြောတာကလည်းကိုယ်တိုင်လက်တွေ့ကြုံတွေ့ခဲ့ရတဲ့ညီမပညာရေးစနစ်ကြပါပဲ
။ကျမတို့က88နောက်ပိုင်းမှာတက်သူတက်ကြတာဆိုတော့ကျမတို့တက်တုန်းက3လတို့6လတို့တဒန်းတက်ပေးနေတဲ့ခေတ်လေ။အဲဒီတုန်းကဆိုကျမတို့ကတင်ရိုးညှိုးနှက်နေရလဲဖြတ်ဆရာမတွေကလဲ12ပုတ်ကျဲလိုက်အဲ့ဒီထက်6ပုတ်ပါလိမ့်မယ်ဆိုတော့အဲ့ဒါမျိုးကျက်ပြီးဖြေတာပဲ။ဘာမှလည်းမတက်ဘူး။လက်တွေလုံးတော့လဲလက်တွေကန်းတဲ့ပစ္စည်းတွေကလဲဟောင်းပြီးတော့အကုန်အဆုတ်တွေအပြက်တွေနဲ့ဘာမှလုံးလို့လဲမမြင်အောင်မိုက်ခရိုစကုပ်ကဘာမှကိုမြင်မှမမြင်ရတာ။ကျမတို့ zoom မီဂျာနဲ့ကြောင်းပြီးတယ် microscope ကြောင်းကောင်းမကြည့်တတ်ခဲ့ဘူးဥခင်ညွန်လက်ထက်လေကြောင်းသားတွေပုံမနေအောင်6လတထမ်းပေးကြောင်းပြီးဆိုပြီးအဲ့လိုလုပ်တဲ့ခင်နဲ့ပွဲရလာတာဘယ်လိုလုပ်တတ်မှာလဲ
ဒေါ်အုံးခိုင်ကသူ့အတွေ့အကြုံနဲ့သူပြောတာဖြစ်ပြီးစီးပွားရေးတက္ကသိုလ်ဂတိကဟောင်းဦးစားမောင်မြင့်ကတော့
ကျွန်တော်ဒီလောက်မာစာရဘာတတ်ဘူးဗမာပြည်မှာဘာနဲ့ဗာမီဂျာနဲ့ရဘာတတ်ဘူးဗမာပြည်ရဲ့ education ကဘာဖြစ်လဲဆိုရင် certificate oriented education ဖြစ်နေတယ်။တင်တန်းကျောင်းကသူတင်တန်းပေးလာတဲ့ပါဆိုရင်လက်မှတ်ပေးမှလားအရင်မေးတာကလေးတွေကလည်းလက်မှတ်မပေးဘူးဆိုရင်သူတိတ်မတက်ချင်တော့အမျိုးဘာဖြစ်လဲဆိုတော့ဒီလက်မှတ်နဲ့သူကပြစားတာ။ကလေးတွေကအဲ့လိုဖြစ်နေတယ်။တော့ခုတော့ကြီးတော့ဘွဲရမယ်ဆိုရင်တော့ဘွဲဝူယုံလေးဝူပြီးတော့အဲ့လိုတော့လေးလေးစားစားတော့သွားတာဒါတခုရှိတာပဲ။ကျန်တာကတော့လည်းဘာဘွဲရရဘာအန်တက်ဘူ
း။ဘာဘွဲရရမတက်ကြပေမဲ့ကျောင်းတွေကတော့တက်နေရတာပဲဖြစ်ပါတယ်။ကျောင်းသင်ရိုးညွန်နံပြုစုရသူတွေမှလည်းသူအခက်ခဲနေသူရှိနေပါတယ်။ဒါကိုခုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်နေတဲ့စာရေးဆရာမောင်စွမ်းရီက
ဖက်ကထိုင်တဲ့အတိုင်းလုပ်ကြရတာဖြစ်နေတော့လေလုပ်ချင်တယ်လားမလုပ်နိုင်တော့မကောင်းပါဘူး။ဥပမာဆိုတော့အမေရိကန်မှာဥနေဝင်ရဝင်ပြီးတော့ဆက်ဖက်တယ်လေပိုလွန်ပြည်နဲ့တဆယ်ရှိတဲ့စာရေးဆရာတွေကပြတ်ထိုင်ရမယ်ဆိုတော့ကစ္စပီမပြခန်းနိုင်ဘူး။တကယ်တော့အခြေခံပညာမှာဆိုတာကကစ္စကစကအရေးပြော2019ရာအထူးကပဲလေ။သူကပိုလီမီနစ်တစ်ဆင်မှာဆိုတော့ကစ္စရဲ့ဆရာကြီးမပါရတော့ဘူး။ဥမာဆိုတော့မကွယ်လွန်သေးတဲ့ဆရာမိသူဝင်တို့ဆရာတော်ကြီးတို့တက္ကသိုလ်ဘုန်းနိုင်တို့တကုတ်တရားတို့ဆိုတဲ့စာတွေကမပါနိုင်တော့ဘူးလေ။အဲတော့ရှေးစာတွေပဲသကပြေးပြန်နေရလို့ဖြစ်နေတာပေါ့လေ
။ဒါဟာပညာရေးကဏ္ဍမှာဘူးဥစည်းချုပ်ကင်တဲ့စနစ်ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလိုနိုင်ငံတွေမှာအတန်းပိုင်ဆရာကသင်ရိုးစာအုပ်တွေကိုကိုယ်တိုင်ရွေးချယ်ပြထမ်းတာပါမြန်မာနိုင်ငံကနေပွဲရလာပြီးတဲ့ဒေါ်အိုးအိုးခိုင်ဟာဆွစ်ဇာလန်ကိုရောက်နေပြီးမြမပညာရေးနဲ့ရှင်ကြည့်လိုက်တဲ့အခါအ
မလီကွာလာပြောရမယ်ဆိုရင်အများကြီးပဲပေါ့အကုန်လုံးပေါ့အကုန်လုံးကွာလာပေါ့ဆရာတွေတင်ပုံတင်နည်းလည်းကွာတယ်သင်ရိုးညွှန်းတန်းတွေလည်းကွာတယ်စာသင်ခန်းတွေရဲ့ facility လဲကွာတယ်။ကျောင်းသားဦးရေလဲကွာတယ်။အကုန်ကွာတယ်။အခုဆိုရင်သမီးလေးကို Swiss ကျောင်းမှာစထားတဲ့အခါကျတော့ဘယ်လိုပြောရမလဲ။ပိုးပြီးဖြည်းဖြည်းချင်းတည်လာတယ်။ Switzerland မှာဆိုရင်ကလေးတွေကိုကျောင်းမှာစတင်တယ်။မူလတန်းကျောင်းကိုပို့တယ်ဆိုရင်အကုန်55ရာမပေးရဘူး။အလကားအစိုးရကပေးတာ။ကဲငွေကြေးလဲကွာတယ်။အကုန်ကွာတယ်
။အမမာရောဆွစ်ဇာလန်လိုဥရောပနိုင်ငံနဲ့အရှကမြန်မာနိုင်ငံဟာအလောင်းဝေးကွာလွတ်နေတဲ့သူ့နိုင်ငံသူ့စနစ်နဲ့ကွာဟနိုင်ပါတယ်ခဲ့နေတာကမြမအင်းကြီးချင်းနိုင်ငံတွေနဲ့ရှင်ရင်တောင်မြမပညာရေးကနောက်အကျကြီးကျနေတာပဲဖြစ်ပါတယ်ဒါကြောင့်လေမျိုးဆက်50လောက်ပြတ်ကျန်ခဲ့တဲ့ပညာရေးပြုပြင်ပြောင်းလဲရေးအတွက်ကြိုးပမ်းနေကြတာပဲဖြစ်ပါတယ်ရှင်